အီယာဝတီတိုင်းကနေပြီးတော့ KNU နယ်မြေကိုလိမ့်လာရေးထွက်လာခဲ့ကြတဲ့လူငယ်တွေစီးလာတဲ့လိုင်းကားတစ်စီးမလ26ရက်နေ့တုန်းက KNU တပ်မ9နယ်မြေအတွင်းကတောင်ကုန်းအစင်းလမ်းမှာတိတ်မောက်ခဲ့လို့အမျိုးသမီးတူပါဝင်လူငယ်၄ဦးပွဲချင်းပြီးတဆုံနေပြီးတော့လူငယ်6ထက်မနည်းဟာတရားရည်ပြင်ဆင်ရခဲ့ကြပါတယ်။တရားရည်သူတွေထဲမှာ KNU ကစီယုံနဲ့ KNU အရက်ထက်အဖွဲ့အစည်းတွေကလူငယ်တွေလည်းပါဝင်နေကြောင်းဒီထက်နိုင်ငံအခြေစိုက် VOA မြန်မာပိုင်းတင်တော့ MA မှာဆက်ပြောပါလိမ့်မယ်။
ကရင်လူငယ်ကွန်ရက်တွေအချင်းချင်းချိတ်ဆက်ပြီး KNU နယ်မြေတဲကိုလေ့လာရေးလာကြတဲ့ ARV တိုင်းကလူငယ်အများစုစီးလာတဲ့ကားဟာ KNU တပ်မခွန်းနဲ့နယ်မြေတဲမှာတိတ်မောက်ခဲ့တာကြောင့်ကရင်လူငယ်တွေပွဲချင်းပြီး၄ဦးသေဆုံးခဲ့ကြောင်းကရင်သတင်းစင်ရဲ့အက်ဒီတာချုပ်နန်းဖောကေကပြောပြပါတယ်
။ ARV တိုင်းကဒီတော့ကျန်တဲ့ပြည်မှာဒီမှာလာလို့တောင်နဲ့ကရင်လေးတွေရဲ့နောက်ပြီးတော့ဒီကနေသူတို့ကောင်းကျော်လန်းတောင်းမှာတချို့လာတဲ့ရန်ကသူရဲ့ရန်စစ်တပ်ကစာဝန်တော့အလုပ်ဆက်ဆူရပါတယ်အဲဆိုစာကဒီကမှဆင်းနေနေနေမှာပဲလမ်းအဲဆိုပြောက်ပြောင်းလာလဲဆိုတော့တော့လမ်းလည်းကိုယ်ဆင်းနေဖြစ်တဲ့လို့ပြန်ဆိုတော့အဲမှာဆိုရင်ဒီလိုမျိုးပြီးသွားတယ်နော်ကျန်တဲ့ဆီရောစစ်တပ်ကရတာအဆင်ဆောင်ရလို့ရှိတဲ့ပြည်ရမျို
းဒီဆုံးသွားတဲ့သူတွေထဲမှာ ARV တိုင်းကလူငယ်တွေအပြင်ပြည်ရဲ့ရက်ဖက်အဖွဲ့အစည်းကလူငယ်တွေလည်းပါဝင်ပါတယ်ဒီဆုံးသူတွေရဲ့အလောင်းကိုတော့KNL ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ဌာနချုပ်မှာထားပြီးတကြိုဖို့အတွက်စီစဉ်နေတယ်လို့လည်းဆိုပါတယ်
။အသက်အပိုင်းခြားရတွေကဒီပေါ်ရှိဝဲစီကလည်းဟိုနဲ့ဆင်းဆို30မိသားစုရှင်လည်းရှိနေတော့လည်းဆိုတာတချို့ကြောင့်လည်းဆက်ဖို့အဲ့လိုမျိုးလေးလက်လေဆိုတော့မှမဟုတ်ပါဘူး။တချို့ဒီနေ့အနေနဲ့ပြီးရင်ဟိုလူနာစီနေအောင်အဲ့လိုဖြစ်ကြရဆိုတော့အာပေါ်ရှင်ဒီသူရဲ့ဒီကြတော့လည်းလို့ဒီကောင်စီကတော့ကအဲ့ဒီမိသားစုရဲ့အတန်းတော်မှာ KNL ရဲ့သူစာနာချက်ပေါ်ပဲအဲ့ချားရတာဘောနဒီလိုအကောင်ဒီအဲ့မှာတော့အပြည့်စုံပါရယ်ဆက်ပြီးတော့မိသားစုပေါ်ပုံရိုးစောစောကျန်တဲ့ခင်ရရစီကြောက်စီခင်းနေတဲ့ခင်ကတိဒီစက်ပေါ်တော့ဒီလိုဆက်ဆက်ဆိုဒီပေါ်လို့ဆိုရင်းရနေပြီးတော့ဒီမိသားစုလာရောက်ဖို့ဆောင်လာပြီးတော့ဆက်ပြီးမှဖူးတပ်နေတယ်မျိုးတော့ပြရတယ်ဟုတ်နော်
ကားတိတ်မောက်သွားတဲ့နေရာဟာထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်မက်စလစ်နွိုင်ကြီးရွာအနီးမှာဖြစ်ပွားခဲ့တာကြောင့်ထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကဒဏ်ရာရတဲ့ကျောင်းသားလူငယ်တွေကိုထိုင်းနိုင်ငံတဲကတဆောင်ရမ်းမြို့နယ်စေယုံမှာပို့ဆောင်ထားတယ်လို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့နေရာကို KNU ကတာဝန်ရှိသူတွေထိုင်းဘက်ကတော့တဆောင်ရမ်းမြို့နယ်အုပ်ချုပ်ရေးမှူးနိုင်ရက်ဖြစ်ဖို့တရင်နဲ့အတူထိုင်းကြီးရွာအုပ်ချုပ်ရေးအာဏာပိုင်တွေထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေထိုင်းနယ်ခြားသောတပ်3936တပ်ရင်းကတပ်ဖွဲ့ဝင်တွေပါလာရောက်ကူညီပေးခဲ့ကြပါရဲ့ရှင်